Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြာနေ့မနက်ခင်း VOA American အသံစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကိစ္စနဲ့ပတ်သက်တဲ့တွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။စီးရီးယားရှေ့မြောက်ပိုင်းမှာတူရကီထိုးစစ်ဆင်ခဲ့တာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကဝေဖန်ပြောဆိုပါတယ်။ပြည်ထောင်ယူကဝဲကိုအချိန်မတိုင်ခင်ဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အမေရိကန်၊အရှေ့အာရှနဲ့ပစိဖိတ်ကြီးရာလက်ထောက်နိုင်ငံကြီးဝန်ကြီးမြန်မာနိုင်ငံကိုလာဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြီးရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့မြန်မာနိုင်ငံကပြည်အောင်စုဝန်ကြီးဦးကျော်တင်တက်ရောက်နေတဲ့ဗဲမလိုက်လှုပ်ရှားမှုအခွင့်ရဲ့ဆက်ရှိကြေညာဝန်ကြီးအဆင့်ညီလာခံနဲ့ပတ်သက်ပြီးတော့
အဲ့တော့ဂျင်နာစာရန်ထုတ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တနိုင်ငံဗမလိုက်ဖုတ်ဝင်နိုင်ငံအချင်းချင်းပြောင်းနေတဲ့အခါအလားနိုင်ငံကြီးကဟိုပုတ်ချဖိနှိပ်ပြီးတော့ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့ဟာမျိုးကျွန်တော်ထည့်လိမ့်မယ်ရှိပါဘူ
း။ညူယောက်မြို့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်သူစွန့်ပြောသွားတာပါ။အပြည့်အစုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအထူးတွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းတဲ့အချိန်မှာညူယောက်မြို့ကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါ့အပြင်ပတ်စင်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။နာနယ်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာတောက်ကြနေမနေ့ပိုင်းထိတန်းရောင်သတင်းတွင်တွေကိုဒေါက်ခင်မြူးတနဲ့ကိုကျော်ကျော်တင်းတို့ကပြောပြပေးပါရှင
်။ Syria ရှိမြောက်ပိုင်းကကတွေကိုတူရကီကထိုးစစ်ဆင်တာဟာမှန်ကန်မှုမရှိသလိုတူရကီဟာလမ်းကြောင်းမှပေါ်ဦးတည်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။အဲ့ဒီဒေသကဘေကင်းဇုံတစ်ခုမှာရုရှားနဲ့ပူးတွဲကင်းလဲဖို့တူရကီကသဘောတူပြီးတဲ့နောက်ဝန်ကြီးအက်စပါကအဲ့လိုပြောတာပါ။တူရကီဟာကျွန်တော်တို့ကိုတိတ်ဆိုးရွားတဲ့အခြေအနေထဲမှာပို့ထားတယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုံမဲ့မြောက်အတ္တလန္တိတ်စာချုပ်နေတူးအဖွဲ့အစည်းအဝေးမတိုင်ခင်ကြာသပတေးနေ့ကဂျာမန်မာရှယ်ရမွန်ဝေအဖွဲ့မှာဝန်ကြီးအက်စပါကပြောတာပါ။စီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေစုခါဖို့သမ္မတဒေါ်နယ်ထရမ့်ကဒီလအစောပိုင်းမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်တူရကီတပ်ဖွဲ့တွေစီးရီးယားမြောက်ပိုင်းကိုဝင်တိုက်တာပါ။အဲ့ဒီနောက်အမေရိကန်ကဂျာဝင်ဆစ်ဆက်ပြီးအပြစ်ခတ်ရဆဲခဲ့ပါတယ်။ဒီအပြစ်ခတ်ရဆေးရေးဟာထာဝရဖြစ်မယ်ဆိုတာတူရကီကသူ့ကိုအာမခံထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေမှာပြောပါတယ်။ဒီအချက်ကတူရကီပေါ်မကြသေးခင်ကချမှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေရုပ်သိမ်းပစ်စီမယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသညီညာရေးတာဝန်ကိုတခြားနိုင်ငံတွေယူသင့်တယ်လို့သမ္မတထရမ့်ကပြောပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးကြိုးစားနေတဲ့ဒီမိုကရက်ဆုံးဆန်းစစ်ဆေးသူတွေတကပိတ်မင်းမြန်းနေတဲ့အခန်းထဲကို Republican လွှတ်တော်မှ2000လောက်ကအတင်းဝင်ရောက်ခဲ့တဲ့အတွက်စစ်မင်းမှုကို9နာရီလောက်နှောင့်နှေးစေခဲ့ပါတယ်။ဒီလောက်ရဟာသမရအတွက်တိတ်အထောက်ကူရတယ်လို့သမရအင်ဗျူကချက်တပရင်းနေမှာပြောပါတယ်။ဒါဟာတိတ်ကိုကောင်းတယ်လို့ဆိုလိုရင်းကိုသိစေခဲ့ကြောင်းနဲ့ဒါဟာသမရကိုအပြစ်ဝထောက်ခံကြောင်းပြသတာလို့သမရထရမ့်ရဲ့ပြောခွင့်က Stephanie Grisham က Fox သတင်းဌာနမင်းမြန်းကမ်းမှာပြောပါတယ်။သူကိုတရားဆွဲဆိုနိုင်ရေးလှုပ်ဆောင်နေမှုတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ကြဖို့သမ္မတထရမ့်က Republican တွေကိုတိုက်တွန်းခဲ့တာပါ Republican အမတ်တွေဟာ Democrat တွေဥဆောင်လုပ်တဲ့စုံစမ်းမှုတကပိတ်ကြားနာပွဲအခမ်းအနားကိုအတင်းဝင်ရောက်ခဲ့ပြီးတန်တမန်တွေနဲ့အမျိုးသားလုံခြုံရေးအရာရှိတွေရဲ့ထွက်ဆိုချက်တွေကိုလူသိရှင်ကြားထုတ်ပြန်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါတင်ဝင်ကြားနာမှုတွေကို November လလယ်မှာစတင်မယ်လို့ပြောနေကြချိန်မှာပဲစုံစမ်းစစ်ဆေးမှုကိုဥဆောင်နေတဲ့ Democrat တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကတော့ဆယ်ရစတဲ့တွေကိုနောက်ဆုံးမှာထုတ်ပြန်ပေးဖို့ရှိတယ်လို့ပြောပါတယ
်ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနောက်တဲ့ဘက်မှာနှုတ်ထွက်နိုင်ရင်ဂျိုးပန်းနာမှာအတားအဆီးကြုံနေရတဲ့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ကနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကိုတတ်မှတ်ချင်တဲ့ဆိုပြီးဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ကြာသပတေးနေ့ကတောင်းဆိုလိုက်ပါတယ် Brexit အရေးပြည်ထောင်ပါလီမန်ထဲမှာအချိန်ရှည်ကြာပြီးဆုံးဖြတ်ချက်မကျနိုင်ဖြစ်နေတဲ့အခြေအနေပေါ်အခုလိုရွေးကောက်ပွဲဆိုပြီးကျင်းပတာကြောင့်မဲဆန္ဒရှင်တွေကဝင်ပြီးဆုံးဖြတ်ပေးနိုင်မယ့်အခွင့်အလမ်းရလာစီမှာပါဒါပေမဲ့လေဒီလိုရွေးကောက်ဝယ်မျိုးကျင်းပခွင့်ရဖို့အတွက်အောက်လူတော်ထောက်ခံမဲ့သုံးပုံနှစ်ပုံလိုအပ်ပြီးဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့အလုံးလောက်ထောက်ခံမဲ့ရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးကွန်ဆာဗေးတစ်ပါတီအနေနဲ့လွတ်တော်ထဲမှာအမတ်နေရာထပ်ဝက်တောင်ရမှထားတာမို့အတိုက်ခံလီဘာပါတီရဲ့ထောက်ခံမဲ့အများပြားလိုပါတယ်လီဘာပါတီဘက်ကတော့လာမယ့်ကြာသပတေးနေ့ကျရင် EU ကနှုတ်ထွက်ရမယ့်ကိစ္စကိုလုံးဝပယ်ဖျက်တယ်ဆိုတဲ့အာမခံချက်ရွေးကောက်ဝယ်ကျင်းပရေးထောက်ခံမဲ့မပေးခင်မှာလူကျင်တယ်လို့ပြောထားပါတယ်အော်တိုဘာလ30ရက်နေ့နောက်ဆုံးထွက်ထားပြီး EU ကနှုတ်ထွက်မယ်ဆိုတာဝန်ကြီးချုပ်ဂျွန်ဆန်ကတောက်လျှောက်အခိုင်အမာပြောလာတာပါလီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗင်စီပို့တဲ့စာထဲမှာဝန်ကြီးချုပ်ဂျွန်ဆန်ကဒီဇင်ဘာလ12ရက်နေ့မှာယူကော့ပွဲလှုပ်လိုက်တာကြောင့်ခရစ်စမတ်မတိုင်ခင်မှာလွှတ်တော်နဲ့အဆူအသက်ပေါ်လာစီပါမယ် ယူကဘွဲမှာကျွန်တော်အများစုအနိုင်ရရင်ကျွန်တော်စစ်ဆက်ညှိနှိုင်းထားတဲ့သဘောတူညီချက်အစ်စ်ကိုအတည်ပြုပါမယ်။ဇန်နဝါရီလမှာ Brexit ကိစ္စအပြတ်လုပြီးတိုင်းပြည်ရှေ့ဆက်သွားပါမယ်လို့ရည်ထားပါတယ်
။ American company ကြီးတွေဟာသူတို့ရဲ့တရုတ်ဈေးကွက်မပြတ်အောင်နိုင်ငံတန်ဖိုးကိုရောင်းစားနေကြတယ်လို့ American တူသမရ Mike Pence ဝေဖန်လိုက်ပြီးတရုတ်အစိုးရကိုပါထိခိုက်စေတဲ့မိန့်ခွန်းကို Washington က Wilson Center မှာပြောကြားခဲ့ပါတယ်။ American ရဲ့စံတန်ဖိုးတွေမြင့်တင်နေတဲ့အကြောင်းပြောနေတဲ့ American company အများအပြားဟာတရုတ် Communist Party ရဲ့ဝေဖန်မှုတွေကိုမကြားကြင်အောင်ဆောင်ပြီးသူတို့ရဲ့တရုတ်ဈေးကွက်တွေမပြတ်အောင်အကောက်အွယ်ပေးနေတယ်လို့လည်းပြောပါတယ်။အထူးသဖြင့်နာမည်ကြီး American အားကစားပစ္စည်းထုတ် Nike Company နဲ့ NBA American Basketball အဖွဲ့ကြီးတို့ဟာတိုးတက်တဲ့ Corporation ကြီးတွေလို့နာမည်ခံပြီးလူခွင့်ရေးချိုးဖောက်မှုတွေကိုတမင်လှည့်လို့ရှုနေတာဟာတိုးတက်တာမဟုတ်ပဲဆုပ်ယုပ်တာသာဖြစ်တယ်လို့ဒုသမရကဝေဖန်ပါတယ်။လူမှုတရားမျှတမှုရှိတဲ့ Company ဖြစ်တဲ့ကိုကိုကိုကြော်ညာနေတဲ့ Nike Company ကဟောင်ကောင်ရင်းနဲ့ပတ်သက်ရင်မသိကြအောင်ဆောင်နေတယ်လို့ပြောပါတယ်။ Houston Rockets Basketball အသင်းမန်နေဂျာကဟောင်ကောင်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့ဟောင်ကောင်သားတွေနဲ့တသားတည်းရှိတယ်လို့ Twitter မှာရေးခဲ့လို့တရုတ်အစိုးရကဒီအသင်းနဲ့ပတ်သက်တဲ့ပစ္စည်းတွေရောင်းချောက်ဖို့မပြုတာကိုမသိကြအောင်ဆောင်နေတယ်လို့ဝေဖန်ပါတယ်။ NBA American Basketball အဖွဲ့ကြီးကနာမည်ကြီးအားကစားသမားတွေကလည်းလွတ်လပ်ခွင့်အတွက် American နိုင်ငံကိုဝေဖန်လို့ရှိပေမဲ့တခြားလူတွေရဲ့လွတ်လပ်ခွင့်အတွက်ကြတော့နှုတ်ဆက်နေကြတယ်လို့လည်းဒုသမရကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်စတူဝဲလ်ဟာအော်တိုဘားလ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံသားဌာနရဲ့အော်တိုဘားလ24ရက်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုခီးစဉ်ဟာလက်ထောက်နိုင်ငံသားရေးဝန်ကြီးအနေနဲ့မစ္စတာစတူဝဲရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ခီးစဉ်တွင်နေပြည်တော်မှာအရက်ဖက်အစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူမျိုးစုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကိုလည်းသွားဖို့ရှိပြီးပြည်내ဆိုရတာဝန်ရှိသူတွေနဲ့လူမှုဝန်ပိုင်းကောင်ဆောင်တွေပြည်ပခဘေးဒဏ်သင်ခဲ့သူတွေလူသားစာနာမှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။လက်ထောက်ဝန်ကြီးဒေးဗစ်စတူဝဲရဲ့ခီးစဉ်ဒီခီးစဉ်ဟာအာရှဒေသ6နိုင်ငံခီးစဉ်တစ်စီတစ်ပိုင်းဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်မြန်မာနိုင်ငံကိုလာမှာပါ။မြန်မာနိုင်ငံကနေတဆင့်မလေးရှားအဲဒီနောက်ထိုင်းနိုင်ငံကိုခီးဆက်ပြီးဗန်ကောက်မြို့တော်မှာကျင်းပမယ့်35ကြိမ်မြောက်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးအင်ဒိုပစိဖိတ်စည်းဝေးဖိုရမ်တို့ကိုတက်ရောက်မှာပါ။ထိုင်းနိုင်ငံ၄ရက်ခီးစဉ်ပြီးရင်တော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုဆက်သွားမှာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်ထဲကဗီယက်နမ်ရေပိုင်နဲ့ထဲရောက်နေတာ3လကျော်နေပြီဖြစ်တဲ့တရုတ်ရင်းနှံရှာဖွေရေးသင်္ဘောဟာကျစပရီနီကတော့ဗီယက်နမ်သင်္ဘောတွေနဲ့ထိတိုက်တွေ့ခဲ့ပြီးအဲ့ဒီနေ့မနေ့ပိုင်းမှာပဲတရုတ်နိုင်ငံပဲပြန်လည်ထွက်ခွာသွားပါတယ်။တရုတ်သင်္ဘော Haiyan DC-8 ဟာနောက်တရုတ်သင်္ဘောအနည်းဆုံး2ဆင့်ခြံရန်ပြီးဗီယက်နမ်ထိန်းချုပ်တဲ့ရေပိုင်နဲ့စီးပွားရေးဇုန်တွေကနေထွက်ခွာသွားကြောင်းဒီသင်္ဘောလှုပ်ရှားမှုကိုလိုက်ကြည့်နေတဲ့ Marine Traffic Website ရေကြောင်းမှတ်တမ်းတွေမှာဖော်ပြပါတယ်။တဘာဝတင်ရန်ဇာတ်တပ်ပေါ်ကျွေတီတောင်တူပင်လယ်ပြင်နေရာအများစုကိုတရုတ်အစိုးရကသူတို့ပိုင်ချောင်းကြီးညာထားတယ်လို့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam တို့ကလည်းသူတို့ပိုင်ဆိုင်ချောင်းကြီးညာထားတာဖြစ်ပါတယ်။တရုတ်ကဗီယက်နမ်ရေပြင်နာတိုင်းထွာမှုတွေဆက်လုပ်ခဲ့တဲ့ဇူလိုင်လအစောပိုင်းကတည်းကစပြီးတရုတ်နဲ့ဗီယက်နမ်ကြားတင်မာမှုတွေတိုးလာခဲ့တာပါ။အ
ိန္ဒိယနိုင်ငံကအုပ်ချုပ်တဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ပြောဆိုခဲ့တဲ့ပေါ်အခြေတင်ဖြစ်နေတာကိုဖြေရှင်းဖို့မလေးရှားနိုင်ငံကကြိုးစားနေပြီးအိန္ဒိယနိုင်ငံမှာပါဝင်တဲ့16နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တခုကိုဒီနှစ်မှာလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်နေပါတယ်။ပြီးကြတဲ့လကုလသမဂ္ဂဒုတိယညီလာခံမိန့်ခွန်းထဲမှာဝန်ကြီးချုပ်မဟာဒီယာကအိန္ဒိယဟာကက်ရှမီးယားဒေသကိုကျူးကျော်သိမ်းပိုက်ထားတယ်ဆိုပြီးပြောခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်အဆင့်အတန်းကိုအောက်လ9ရက်နေ့မှာအိန္ဒိယကပြန်ယူသိမ်းခဲ့ပြီးဒါဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ခိုင်မာပြောပြီးတော့အထူးသဖြင့်မွတ်စလင်လူများစုအတိုင်းပြည်တွေနဲ့တရုတ်နိုင်ငံအပါအဝင်ပြည်ပကဝေဖန်ပြောဆိုတာတွေကိုပယ်ချထားပါတယ်။မဟာဒီယာပြောပြီးတဲ့နောက်မလေးရှားစောင်းအုပ်စီကိုတပိတ်မှောက်ဖို့အိန္ဒိယကုန်သည်တွေကတောင်းဆိုခဲ့ပြီးအဲ့လိုလို့ရင်ကုန်သွယ်ရေးစစ်ပွဲဖြစ်တဲ့အဆင့်ရောက်သွားမယ်လို့ဝန်ကြီးချုပ်မဟာဒီယာကတုံ့ပြန်ပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအလုံးပေါဝင်သောစီးပွားရေးမိဖက်လို့ဆိုရမယ့် RCEP စာချုပ်နဲ့ပတ်သက်တဲ့စစ်ဆက်ညှိနှိုင်းမှုတွေကိုထိခိုက်လာမယ့်အရေးအိန္ဒိယဘက်မှစိုးရိမ်လာကြတာပါ။တရုတ်ဦးဆောင်တဲ့ RCEP စာချုပ်လက်မှတ်ထိုးမဲ့ထဲမှာမြန်မာအပါအဝင်အာဆီယံ10နိုင်ငံတရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊အော်စတြေးလျနဲ့နယူးဇီလန်တို့ပါဝင်ပါတယ်။ဒီစာချုပ်ကနေကမ္ဘာစီးပွားရေးရဲ့39ရာခိုင်နှုန်းလောက်စုပေါင်း GDP နဲ့ဆိုရင်ဒေါ်လာထရီလီယံ50လောက်ရှိပြီးလူဦးရေပေါင်း 3.4 ဘီလီယံရှိမဲ့ပေါင်းဆက်ဈေးွက်ကြီးတစ်ခုကိုဖန်တီးနိုင်မယ်လို့မျှော်လင့်ထားကြပါဗျ။
တရုတ် ိုင်ဗီဒီယို application တစ်ခုဖြစ်တဲ့ TikTok ဟာ American သုံးဆသူတွေကိုတရုတ်ဆွမ်းအထောက်လမ်းမှုလုပ်နိုင်အောင်ဖန်တီးပေးနိုင်တဲ့အလားအလာရှိနေတာကြောင့်အမျိုးသားလုံခြုံရေးအန္တရာယ်ရှိမရှိစုံစမ်းပေးဖို့ထိတ်တန့် American အထက်လွှတ်တော်အမတ်နှုတ်ကတောင်းဆိုလိုက်ပါတယ်။ TikTok ဟာအမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိမရှိစုံစမ်းပေးဖို့အမျိုးသားထောက်လမ်းရေးဌာန DNI အကြီးအကဲကိုအထက်လွှတ်တော် Democratic Party ခေါင်းဆောင် Chuck Schumer နဲ့ Republican အထက်လွှတ်တော်မှ Tom Cotton တို့ကတောင်းဆိုလိုက်တာပါ။ American ပြည်ထောင်စုတစ်ခုထဲမှာလည်းလူပေါင်းတန်းတရာအသုံးပြုနေတဲ့ TikTok ဟာ American နိုင်ငံကိုဒဏ်ပြန်ထောက်လမ်းမှုတွေလုပ်နိုင်တဲ့အန္တရာယ်ရှိနေတာကြောင့်ဟိလီယိုမရှိသင့်ဘူးလို့အမတ်တွေကပြောပါတယ် TikTok ကိုပိုင်တဲ့ Byte Dance ကို American နိုင်ငံသားတွေရဲ့အချက်လက်တွေမျှဝေဖို့တရုတ်ထောက်လမ်းရေးတွေကအတင်းကျပ်တောင်းဆိုတာတွေလုပ်နိုင်တယ်လို့လည်းလွှတ်တော်မှ Schumer နဲ့ Cotton တို့ကပြောကြားခဲ့ပါတယ် Direct from Washington The
Voice of America VOA တောက်ကြနေမနေ့ပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုကျော်ကျော်သိနေတော့ခင်မျိုးသက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလာတွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်ထနာနဲ့ပတ်သက်ပြီးတော့ဗမလိုက်လှူရှာမှုအဖွဲ့ကဖိအားတစုံတရာပေးမှာမဟုတ်တလို့အကူအညီလဲရနိုင်မှာမဟုတ်ကြောင်းညွယုံမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်ဒုစွမ်းကပြောပါတယ်။မြန်မာနိုင်ငံကပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်နေတဲ့ဗမလိုက်လှူရှာမှုအဖွဲ့ရဲ့ဆက်ရှိကြီးမြဝန်ကြီးအစီအညီလာခံနဲ့ပတ်သက်ပြီးတော့ညွယုံကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်ဒုစွမ်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းတာမှာဦးဟောက်ဒုစွမ်းကအခုလိုစပြီးတော့ပြောပါတယ်။
အကူညီရတော့ရှင်းရှင်းပြောရဗျမလိုက်ဖွဲ့ဆိုတာတော့လေဗျာဟိုနိုင်ငံရေးရတော့ဟို moral support တော့ရနိုင်တာပေါ့နော်သို့တော်လည်းပဲဟိုကျွန်တော်တို့ထူးထူးခြားခြားအကူညီတော့ရစရာတော့မရှိပါဘူးဗျမလိုက်လှုပ်ရှားမှုဖွဲ့စတင်ထူထောင်တဲ့အချိန်နဲ့အခုချိန်ကလည်းပဲနှစ်ပေါင်းကတော်တော်ကြာလာပြီနှစ်ပေါင်းက58ဆိုတော့အခု60လောက်ဖြစ်လာပြီဆိုတော့ခါကြတော့ဟိုအရင်ဗျမလိုက်လှုပ်ရှားမှုတည်ထောင်စတော့ကအလာဟိုနိုင်ငံရေးအခြေအနေနဲ့အခုချင်းနေလဲကွဲပြားသွားပြီအဲဆိုတဲ့ခါကျတော့အယူဆတွေလည်းမျိုးကွဲပြားတဲ့ခါကျတော့ဟိုကျွန်တော်တို့အယူဆရချိနောက်စီနောက်မှုတစ်ခုရှိတော့လဲပဲတနိုင်ငံကြီးရဲ့ကြိုးစည်းပွားတွေလဲတော်လေးကွဲပြားသွားတယ်ကမ္ဘာအခြေအနေကလည်းအများကြီးပြောင်းလဲသွားတယ်ဆိုတော့နိုင်ငံရေးရတယ်ပဲပုံမလင်းပြောရင်တော့ဟိုပါပေါ့နော် unified support တို့ position ကိုရဖို့တိတ်တော့မလွယ်ဘူးပေါ့ဒါပေမဲ့ကိုနဲ့ဟိုထပ်တူထပ်မြားသဘောထားတူညီတဲ့နိုင်ငံတွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့ကဲ့ဒီလိုဘင်္ဂလားဒေ့ရှ်ဘက်ကပြောတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအပေါ်မှာဖိအားများရှိပါသလားခင်ဗျာဒီလို
ကျွန်တော်ထင်တာကတော့ဒီလောက်မရှိပါဘူးဗျာဘယ်မလဲဖွဲ့ထဲမှာဟိုတိုင်းလည်းပဲဟိုတနိုင်ငံချင်းအပေါ်မှာအထွက်ဝင်နိုင်ငံချင်းချင်းတူနဲ့တူနိုင်ငံကြီးကဖိအားပေးတဲ့ဟာကိုကျွန်တော်လက်ကောမခံဘူးလေမူအရောလက်မခံတာအဲ့လိုအခြေအနေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဘယ်မလဲလှူရှာမှုမှာနှစ်စဉ်ကျွန်တော်တို့ကဟိုဘယ်မလဲဟိုထိပ်သီးညီလာခံရှိနေပြီးမှကျွန်တော်ကြီးညာစာရန်ထုတ်တယ်လေအဲ့တော့ညနေစာရန်ထုတ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တနိုင်ငံဗမလိုက်ဖွဲ့ဝင်နိုင်ငံအချင်းချင်းတယောက်နဲ့တယောက်ဟာလာနိုင်ငံကြီးကဟိုပုတ်ချဖိနှိပ်ပြီးတော့ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့ဟာမျိုးကျွန်တော်တို့ထည့်လို့မရှိပါဘူး။ဟိုထည့်တဲ့ဟို issue တချို့ဆိုတာလည်းပဲသက်ဆိုင်ရာနိုင်ငံတွေကိုယ်တိုင်ကသဘောတူပြီးတော့ဟိုကျွန်တော်တို့ထည့်တဲ့ဟာတွေပဲရှိတယ်။အဲ့တော့ဟိုဗမလိုက်တို့ဟိုကျွန်တော်တို့အရင်အစည်းအဝေးတွေမှာတော့ဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့လိုချင်တဲ့ဟာမျိုးဒီ UN က resolution ဟာမျိုးစာသားတွေထည့်ပြီးတော့ကျွန်တော်တို့ကိစ္စကိုရေးကျင်တဲ့ဟာတွေတော့ဟိုစူးစမ်းမှုတွေရှိတော့လဲပဲကျွန်တော်တို့လက်မခံပါဘူး။မူရလဲဟိုကျွန်တော်တို့လက်လက်မခံဘူးတခြားနိုင်ငံတွေကလည်းကျွန်တော်တို့ဗမလိုက်ရဲ့ဟိုလုပ်ငန်းဟိုပါပေါ့နော်ကျွန်တော်တို့ rules of procedure ရလည်းပယ်ချလို့ရပါတယ
်။ကျွန်တော်တို့တစ်ခါကျွန်တော်လည်းတိုကြားလိုက်ပါတယ်ခင်ဗျာဟို Commonwealth တည်ညီလာခံမှာဆိုလို့ရှိရင်လည်းဒီဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ဝန်ကြီးတယောက်ကနေပြီးတော့ဒီလိုဟိုကျွန်တော်တို့ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုရောက်နေတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာဖိုရမ်တွေတိုင်းမှာတမကြီးတို့ဟိုအတွက်ကကြိုတင်ပြီးတော့ပေါ့နော်ဟိုဟိုဒီလိုပြန်လဲတုံ့ပြန်မှုတွေပြင်ဆင်ထားတာပဲလေရှိပါသလားခင်ဗျာ
ဟိုဒါတော့ဗျာဟိုဘယ်နေရာပဲဖြစ်ဖြစ်ကျွန်တော်တို့ကိစ္စပြောလိုက်တော့ပြန်ပြီးတော့ဟိုတုံ့ပြန်မှာပေါ့ Commonwealth လိုဟာမျိုးကကျွန်တော်လည်းမပါဘူးလေကျွန်တော်လည်းလက်မဆိုင်ဘမ်းလိုက်တော့ကျတော့အများတန်းကျွန်တော်တို့အစဉ်အသင့်ပြင်ထားတာပေါ့ဗျာဟိုသူ့ရဲ့မူနဲ့လည်းမကန့်ညီဘူးဒီဟာကတော့ဘယ်လိုမှလက်ခံလို့မရဘူးတခြားနိုင်ငံတွေလည်းမခံပါဘူးဘင်္ဂလားဒေ့ရှ်ကတော့သူကတော့နှီးမျိုးစုံနဲ့သူကဖိအားပေးမှာပဲလေကျွန်တော်တို့ကအခုပြောနေတာဒီကိစ္စနဲ့နိုင်ငံရှင်းရမယ်ကိစ္စဒါပေမဲ့သူကတော့အကုန်လုံးဒီနိုင်ငံတကာမှာလှည့်ပတ်ပြီးတော့ကျွန်တော်တို့နှီးမျိုးစုံနဲ့ပေါ့နော်ဖိအားပေးတာအဲ့ဒါတော့ကောင်းကျိုးတော့မပေးဘူးပေါ့ဗျာမကောင်းဘူးကျွန်တော်တို့နှစ်နိုင်ငံကြားမှာ
တော့နောက်ဆုံးမိကွန်းတစ်ခုပါဒီဘက်မလိုက်အဖွဲ့ကြီးဖွဲ့စည်းထားတာနှစ်ကလည်းတော်တော်လေးကြာပြီပေါ့နော်နောက်ဟိုတုန်းကတော့ကျွန်တော်တို့အင်အားကြီးနှစ်နိုင်ငံကြားမှာဘက်မလိုက်ဖို့အတွက်ဆိုရယ်ယူရဲချက်နဲ့ဟိုဖွဲ့စည်းခဲ့တာပေါ့အခုဘက်မလိုက်အဖွဲ့ကြီးကအခုခင်းတဲ့ပေါ့မှာပေါ့နော်ဘလောက်အထိဆက်ဆက်မှုရှိနေပါသေးလဲခင်ဗျာဟိုကျွန်တော်တို့ relevancy ပေါ့ခင်ဗျာ
ဘက်မလိုက်ရဲ့မူတွေအခုထိဟိုရှိလောမှုရှိနေသေးတဲ့ဟာတွေကတော့ ဟိုဗမလာရဲ့အဓိကအခြေခံမူကြီးတွေဖြစ်တဲ့တနင်္ဂနွေပြည်တွင်းရေးကိုတနင်္ဂနွေနေ့ပြီးဝင်ရမစွဖက်ဖို့နိုင်ငံတနင်္ဂနွေချုပ်ချာအာဏာနဲ့နိုင်ငံတည်ထောင်ခိုင်မြဲရေးကိုလေးစားဖို့နောက်တစ်ခုကတော့နိုင်ငံနဲ့နိုင်ငံချင်းဆက်ဆံရေးမှာပဋိပက္ခသို့မဟုတ်အငင်းပါမှုဖြစ်ရင်ငင်းချမ်းသောနေလာအဖြစ်ဖြစ်ရှင်းဆောင်ရွက်ကြဖို့ဆိုတဲ့အခြေခံမူကြီးတွေဒါတွေကလည်းပဲကျွန်တော်တို့ UN Charter မှာလည်းပဲအဓိကအခြေခံမူတွေပဲလေဆိုတော့ဒီဟာတွေကတော့ relevant ဖြစ်တုံးပဲဒါတွေကတော့ကျွန်တော်တို့ကြောင်းလဲလို့မရတဲ့အခြေခံမူကြီးတွေအခုထိအောင်ကိုကျွန်တော်တို့ကနိုင်ငံတိုင်းကလိုက်နာဆောင်ထင်းရမယ်အခြေခံမူကြီးတွေ
ညောင်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူစွမ်းက VOA ကိုပြောခဲ့တာပါအဇာဘိုင်ဂျန်နိုင်ငံဘကူးမြို့ကဘက်ပလိုက်လှူရှားမှုအစည်းအဝေးကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြားအရေးကြီးဆုံးဆောင်ရွက်ရမယ့်ကိစ္စဟာနေရက်စွန့်ခွာသူများပြန်လာရေးအတားအဆီးဖြစ်နေတာတွေကိုအတူတကွဖြေရှင်းရေးဖြစ်ကြောင်းရခိုင်ပြည်နယ်အတွင်းနေထိုင်ခဲ့ကြောင်းစစ်စစ်ပြည်သူများအားလုံးကိုပြန်လည်လက်ခံရန်အစဉ်သင့်ရှိကြောင်းသူရဲ့မိန့်ခေါ်မှာထည့်သွင်းပြောကြားခဲ့ပါတယ်။ဘက်ပလိုက်လှူရှားမှုအဖွဲ့ထိပ်သီးအစည်းအဝေးကိုအောက်တိုဘာလ25ရက်နေ့နဲ့26ရက်နေ့တွေမှာအဇာဘိုင်ဂျန်နိုင်ငံဘာကူးမြို့မှာဆက်လက်ကျင်းပသွားမှာဖြစ်ကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပါရှင်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုဆက်သွယ်မေးမြန်းချက်ကိုလည်းနှားဆင်ရအောင်ပါဒေါအောင်ဆန်းစုကြည်ပြောသလိုရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်လူရဲကိုသူတို့အာယုံမဆိုင်ခဲ့ဘူးဆိုတာမဟုတ်ဘဲနဲ့အဓိကအင်အားအစမတန်သုံးပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အထိမြန်မာစစ်တပ်ကနှိမ်နင်းခဲ့တဲ့လူရဲကိုအဓိကထောက်ပြတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတုံ့ပြန်ပြောဆိုပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာသူရဲ့6နှစ်သက်တမ်းနောက်ဆုံးနှစ်အဖြစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုတင်သွင်းတဲ့အချိန်နယူးယောက်ကိုရောက်နေတဲ့ရန်ဟီလီကိုမတ်အင်ဂျင်နိုင်ငံ Skype ကနေတိုက်ရိုက်ဆက်သွယ်မေးမြန်းတာမှာသူကအခုလိုစပြီးတော့ပြောပါတယ
် Well I haven't read the entire interview but I've seen those headlines I visited those three outposts in northern Rakhine
ဒီအမေးပြေတစ်ခုလုံးကိုတော့ကျွန်မမဖတ်ရသေးပါဘူး။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်တဲ့ခေါင်းကြီးတွေကိုတော့ကြည့်ပြီးပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ခိုက်ခံရတဲ့နေကြားဆောင်စခန်း၃ခုကို2016ခုနှစ်ကကျွန်မကိုယ်တိုင်သွားကြည့်ခဲ့ဘူးပါတယ်။ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ဆွဆွဲပြောဆိုခဲ့တဲ့အတိုင်းအာဆာတိုက်ခိုက်မှုကိုနိုင်ငံတကာအတိုင်းအဝန်းကဝေဖန်ရှုံချမှုမရှိဘူး။အာယုံမဆိုင်ခဲ့ဘူးဆိုတာမဟုတ်ပါဘူး။ဒီဖွဲ့ဟာရွေးချက်ကောင်းတဲ့အဖွဲ့တစ်ခုမဟုတ်ဘူးဆိုတာကျွန်မတို့သိပါတယ်။နောက်လက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်သူတို့အဖွဲ့ရဲ့တိုက်ခိုက်လှုပ်ရှားမှုတွေကိုကျမတို့အားလုံးကန့်ကွက်ရှုံချခဲ့တယ်ဆိုတာကိုသတိရကြမှာပါဒါပေမဲ့ဒီတိုက်ခိုက်မှုကိုပြန်ပြီးတုံ့ပြန်တဲ့အပိုင်းကိုကြည့်မယ်ဆိုရင်တော့နိုင်ငံတကာဥပဒေအရမေခွန်းထုတ်စရာဖြစ်လာတာကအစမတန်အင်အားသုံးခဲ့သလားဆိုတာအရေးအကြီးဆုံးအချက်ဖြစ်ပါတယ်လူပေါင်း၈သိန်းလောက်မောင်းထုတ်ခံရပါတယ်လူအများပြားဟာအတင်းအဓမ္မပြုကျင့်ခံရတာညှဉ်းပန်းနှိပ်စက်ခံရတာအသက်ရှင်ရဲ့မိရှို့တတ်ခံရတဲ့အခြေအနေတွေတောင်ရှိခဲ့ပါတယ်
ဒေါ်ဆန်းစုကြည်ဘက်ကရေပုံအဖြစ်ပေါ့နော်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းပေါ်မှာသူအာဏာမရခင်နဲ့ဒီအာဏာရပြီးနောက်ပိုင်းအချိန်မှာဟိုသူ့သဘောထားပြောင်းလဲလာတဲ့အခြေအနေကိုမစ်စီယန်ဟီလီနေနဲ့ဘယ်လိုပုံဖော်ပြောနိုင်မလဲရှင
် That's the million dollar question of the century that you know if you go back and there you see
ဒီမေကွန်ကဒီရာစုနှစ်အတွက်ဒေါ်လာတန်းချီတန်းတဲ့မေကွန်မျိုးပါသူကသူ့ရွေးကောက်ပွဲအတွက်သူ့ NLD နိုင်ရေးအတွက်ပဲကြိုးစားနေတယ်ဆိုတာတွေ့နိုင်ပါတယ်။ဒါအပြင်နောက်ပိုင်းသူဟာနိုင်ငံရေးသမားတယောက်ဆိုတာကိုကျမမြင်နိုင်ပါတယ်။ဒါတော့ကိုကျမတို့မမေ့သင့်ပါဘူး
။မြန်မာနိုင်ငံမှာဖြစ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေထဲမှာအရေးကြီးဆုံးအရာတစ်ခုကိုပြောပါဆိုရင်ဘာလို့ပြောနိုင်မလဲရှင
်။ I would say there is just one worst situation in Myanmar.there are many
မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေကအများပြားရှိနေတာပါဒါပေမဲ့အရေးကြီးဆုံးတစ်ခုကိုစပြီးပြောပါဆိုရင်တော့ရခိုင်ရေးကိုပြောချင်ပါတယ်ရခိုင်ပြည်နယ်မှာကျုံနေရတဲ့ကိစ္စနှစ်ရက်ရှိပါတယ်တစ်ခုကရိုဂျာရီထွက်ပြေးရတဲ့အခြေအနေဟာ2016ဩဂုတ်လနဲ့အောက်တိုဘာလကစခဲ့တာဖြစ်ပြီး2019ဩဂုတ်လဖြစ်ရမှာတော့အခြေအနေပိုဆိုးခဲ့ပြီးတော့ထွက်ပြေးခဲ့ရတဲ့လူပေါင်းအဆမတန်များပြားခဲ့ပါတယ်နောက်တစ်ခုတမရော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပ
ါဆိုရပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကပြင်ဆင်နေတဲ့အပိုင်းမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ဒီ ICJ နိုင်ငံတကာတရားရုံးတို့ရဲ့ပါဝင်စီရင်လာမယ့်အခြေအနေရောဘယ်အတိုင်းအတာတည်းရောက်နေပြီလဲရှင
် Well somebody has to be responsible and face အ
ရေးပါတဲ့သူတယောက်ကတော့မဖြစ်မနေတာဝန်ယူတာဝန်ခံရမှာဖြစ်တယ်လို့အရေးယူခံရမှုကိုလည်းရင်ဆိုင်ရမှာဖြစ်ပါတယ်ဘယ်လိုမှအတိုင်းဝိုင်းမှာမဆိုဒီလိုစနစ်မျိုးကိုဥပဒေစိုးမိုးရေးလို့ခေါ်ကြပါတယ်စစ်တပ်ကတပ်အင်အားနဲ့ကျူးလွန်တဲ့ပြစ်မှုအဆင့်မျိုးဖြစ်လာတဲ့ဆိုရင်ဒဏ်ခတ်အရေးယူခံရမှာဖြစ်တယ်လို့သူတို့ကျူးလွန်မှုတွေအတွက်ပြန်ပြီးပေးဆက်ဖို့တရားမျှတမှုရဖို့အတွက်ဆောင်ရွက်ရမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုကျူးလွန်မှုအမျိုးအစားဟာICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ ICJ နိုင်ငံတကာတရားရုံးတို့ကနေကြားဝင်ပြီးတရားစီရင်ပိုင်ခွင့်ရှိတဲ့အနေအထားဖြစ်ပါတယ
်။ဒီနှစ်2019မှာရောဟိုကုလသမဂ္ဂဘက်ကမစ်လီကိုဆက်ပြီးတော့တက်တန်းတိုးမဲ့အခြေအနေဘယ်လိုရှိပါလဲရှင့
်။ they wanted in December of 2017 when I was already in my fourth year.
ကျွန်မကိုတာဝန်ပေးထားတဲ့လေးနှစ်တက်တန်းမြောက်ဖြစ်တဲ့2019 December လကလေးကမြမအစိုးရကကျမနေရာမှာတခြားတယောက်နဲ့အစားထိုးချင်နေကြတာပါဒါပေမဲ့လည်းလူခွင့်ကောင်စီကနေနှစ်ဆန်ဆုံးဖြတ်ချက်ချရမှာကျမကိုပဲဆက်ပြီးတာဝန်ပေးခဲ့ပါတယ်အထူးကိုယ်စားလှယ်တာဝန်အတွက်အမြင့်ဆုံးတက်တန်းကို6နှစ်ဖြစ်နေတတ်မှတ်ထားပါတယ်ဒါကြောင့်ကျမရဲ့တက်တန်းဟာနောက်နှစ် March လမှာဆိုကုန်ဆုံးပါပြီနောက်ထပ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ဟာလည်း March လမှာပဲတာဝန်ပေးရခံရမှာဖြစ်ပါတယ်
မအင်ဂျင်နိုင်ဆက်သွဲမြင်းမြန်းထားတာပါအခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးရအောင်ပါရှင်ပါကစ္စတန်နိုင်ငံထဲကဘာသာရေးအထွတ်မြတ်နေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးတွေနေဆက်ဖြတ်ကျော်ပြီးတော့ဖျားဖူးသွားခွင့်ရနိုင်မဲ့သမိုင်းဝင်သဘောတူညီချက်တရက်ကိုပါကစ္စတန်အိန္ဒိယနှစ်နိုင်ငံကြားကြာတာပြည်နေကသဘောတူညီလိုက်တဲ့အတွက်စစ်လူမျိုးတွေဟာဗီဇာမလိုဘဲနဲ့သွားလာခွင့်ရတော့မှာဖြစ်ပါတယ်ဂျက်ဖ်ကာစတာရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့တောင်အာရှဒေသတွင်းကအိန္ဒိယနဲ့ပါကစ္စတန်ပြိုင်ဘက်နှစ်နိုင်ငံကြားတင်းမာမှုတွေရှိနေခြင်းမှာပဲပါကစ္စတန်နိုင်ငံထဲမှာဆစ်လူမျိုးတွေဖျားဘူးသွားခွင့်ရရှိဖို့ရှာရှာပါပါပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ဆစ်ဘာသာရေးခေါင်းဆောင်ဂူရုနာနက်16ရာစုထဲမှာကွယ်လွန်ခဲ့တဲ့နေရာမှာတိဆောက်ထားတယ်လို့အစဉ်လာအဖြစ်ယုံကြည်ထားကြတဲ့ဂွာဒရာရာဖျားကျောင်းရှိရာပါကစ္စတန်နိုင်ငံတွေကကာတာပူးမျိုးကိုတီးသန့်ဆက်သွယ်ဖောက်လုပ်ထားတဲ့စင်ညာလမ်းကြောင်းကနေအိန္ဒိယနိုင်ငံကစစ်ဖျားဘူးတွေဗီဇာမလိုဘဲနေစားဖြတ်ကျော်ဝင်ရောက်ခွင့်ရမှာဖြစ်ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအကြီးတန်းအရာရှိကြီးတွေနေစားမျိုးဖြစ်တဲ့ကာတာပွားမှာဂျာတာပရင်းနီကတွေ့ဆုံပြီးဖျားဘူးတွေကိစ္စသမိုင်းဝင်သဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြတာပါ။အိန္ဒိယဘက်ကစစ်ဖျားဘူးတနေ့ကို9000အထိနေ့စဉ်လာရောက်လေပတ်နိုင်ကြမှာဖြစ်တယ်လို့ပါကစ္စတန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကသဘောတူလက်မှတ်ထိုးပွဲခန်းနာပြီးတင်းနောက်တွေကိုပြောပေမဲ့အချင်းအကန့်အသတ်နဲ့သာတွားခွင့်ပေးမှာဖြစ်တယ်လို့အိန္ဒိယပြည်ထရေးဝန်ကြီးဌာနတွဲဘက်အတွင်းဝန် SCL Dusk ကပြောပါတယ
် The corridor is open from dawn to dusk. Pilgrims traveling the morning will have to come back by evening the same day.
ဖျားဖူးစင်ညာလန်းကိုအာယုံတက်အချိန်ကနေနေဝင်ချိန်အထိဖွင့်ထားပေးမှာပါဖျားဖူးတွေအနေနဲ့မနေ့မှသွားကြပြီးအဲ့ဒီတနေ့ထဲမှာပဲညနေရောက်ရင်ပြန်လာကြရမှာပါအခုသဘောတူညီတဲ့အထဲမှာညအိမ်ညနေခွင့်မပါပါဘူးချူတင်ကျညာအတိပေးမဲ့အထူးနေ့ရက်တွေကလွဲလို့ဒီဖျားဘူးလမ်းကြောင်းကိုတစ်နှစ်ပတ်လုံးဖွင့်ထားပေးမှာဖြစ်ပါတယ်
။နှစ်ပတ်တင်းမာမှုတွေမကြာခဏဖြစ်တတ်တာကြောင့်ဒီဖျားကြောင်းကိုတွားရောက်ဖျားဘူးခွင့်ရဖို့အိန္ဒိယနိုင်ငံကလူနည်းစုဖြစ်တဲ့ဆစ်တွေကတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။ဆစ်ဖျားကြောင်းကိုတွားမဲ့ဇင်းညံလန်းဟာအိန္ဒိယနေဆက်ကနေဖျားကြောင်းအထိလမ်းကြောင်းတိုက်ရိုက်ဖောက်လုပ်ထားပြီးဘေးနှစ်ဖက်နှစ်ချက်မှာခြံစည်းရိုးတွေကာယံထားတာပါ။ဖျားဘူးတွေဟာတဦးချင်းဖြစ်ဖြစ်အုပ်စုလိုက်ဖြစ်ဖြစ်တွားရောက်လည်ပတ်နိုင်မှာဖြစ်ပြီးအိန္ဒိယဘက်ကဖျားဘူးစင်းကို10ရက်ကြိုတင်ပေးဖို့ရမှာဖြစ်တယ်လို့ပါကစ္စတန်ဘက်ကဖျားဘူးစင်းကို4ရက်ကြိုတင်ပေးဖို့ရမှာဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်ရဲ့မူဝါဒဖြစ်တဲ့ဘာသာပေါင်းစုံသဟဇာတာဖြစ်ကြီးကိုမြှင့်တင်ဖို့နဲ့အခြားဘာသာအားလုံးကိုလေးစားရမယ်ဆိုတဲ့အစ္စလမ်ဘာသာအစိုးရတွေအရပါပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ခရီးပေးထားတဲ့အတိုင်းဆစ်ဖျားကြောင်းကိုတွားမဲ့ဇင်းညံလန်တီဆောင်ရေးလုပ်ငန်းအတွက်နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ဖို့အိန္ဒိယပါကစ္စတန်နိုင်ငံသဘောတူညီခဲ့ကြပါတယ်ဒီစင်းညံလမ်းကြောင်းကိုဆစ်ဘာသာရေးခေါင်းဆောင်ဂူရုနန်ကရဲ့နှစ်ပေါင်း950ပြည့်မွေးနေ့မတိုင်ခင်ရပ်ပိုင်းအလိုဒါမဲ့နိုဝင်ဘာ9ရက်နေ့မှာပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကိုတိုင်လာရောက်ဖွင့်လှစ်ပေးမှာဖြစ်တယ်လို့ကြေညာထားပါတယ်ပြီးခဲ့တဲ့ဩဂုတ်လတည်းမွတ်စလင်လူများစုနေထိုင်ရာအိန္ဒိယဒေသကကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်လည်ယူသိမ်းခဲ့ပြီးနောက်အိန္ဒိယပါကစ္စတန်ကြားတင်းမာမှုတွေရှိနေခြင်းမှာပဲအခုလိုဂျာတာပရင်းနေ့သဘောတူညီချက်ကိုရရှိလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အခုတော့ Egypt Ethiopia နဲ့နိုင်မြစ်ပေါ်မှာတိဆောက်နေတဲ့ဆေးကြီးအကြောင်းကိုနားဆင်အောင်ပါ နိုင်မြေပေါ်မှာ Renaissance ဆဲကြီးတည်ဆောက်နေတာပြည်လုံးနီးပြီးဖြစ်တာကြောင့်ရေမြဝေသုံးဆွဲရေးဆိုင်ရာပဋိပက္ခကိုတန်တမန်ရေးနီးလန်းနဲ့ဖြည့်ရှင်းဖို့ Egypt နဲ့ Ethiopia တို့ကကြိုးစားနေပါတယ်။နှစ်နိုင်ငံကြားကွဲပြားမှုတွေကိုရုရှားနိုင်ငံစုချီပန်းဖြေမျိုးမှာကြာသပတေးနေ့ကျင်းပမယ့် Africa ထိပ်သီးအစည်းအဝေးအတွင်းမှာနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့ရှိပါတယ်။ Cairo မြို့တော်ကနေ Edward Ryanian ပေးပို့ထားတဲ့သတင်းလွှာကိုကိုချိုချိုသိန်းကပြောပြပေးပါမယ်ရှင်။
နိုင်မြစ်ကြီးရဲ့ Ethiopia ဘက်ခြမ်း Blue Nile မြစ်ပေါ်မှာသုံးပုံနှစ်ပုံတိစောက်ပြီးနေပြီဖြစ်တဲ့ Renaissance ဆဲကိုဖြတ်ပြီးတော့ရေစီးဆင်းနေတဲ့အတံမှာဆဲနောက်ခါရေလောင်ခံကြီးထဲမှာရေပြည့်အောင်ဆူရမှာဖြစ်တာကြောင့်ရေအရင်းမြစ်ဆူဆူရွရွပြတ်သွားမှာကိုအီဂျစ်မှာရောဆူရမှာပါစိုးရိမ်နေကြပါတယ်ဒီအခြေအနေကြောင့်တစ်ဖက်နဲ့တစ်ဖက်အပြင်းအထန်တိုက်ခိုက်ပြောဆိုတာတွေလေးနက်တဲ့တန်တမာကြီးကြိုးပမ်းမှုတွေဖြစ်လာပါတယ်ဆဲကိုချိန်ချောက်လာမယ်ဆိုရင်ကာကွယ်ဖို့တပ်ဖွဲ့ဝင်တသန်းပါစစ်တပ်တစ်ခုဖွဲ့ပြစ်လိုက်မယ်လို့အီသိုးပီးယားဝန်ကြီးချုပ်အဘီအာမက်ကမကြာသေးခင်ကပဲပြောလိုက်တာကြောင့်အီဂျစ်တာဝန်ရှိသူတွေဘက်ကဒေါသတကြီးနဲ့တုံ့ပြန်ကြပါတယ်။ဒါပေမဲ့မကြာသေးခင်ကပဲငြိမ်းချမ်းရေးနိုဘယ်ဆုရထားတဲ့ဝန်ကြီးချုပ်အာမက်ကတန်တမာရေးနည်းလမ်းဟာသူ့ရဲ့ဦးစားပေးလမ်းကြောင်းဖြစ်တယ်လို့အလေးနဲ့ပြောထားပါတယ်
။ဒါစစ်ကဒစ်ခါလာလက်ကအယန္တန်ဒချင်းကရှဖနာလ
တန်တမာရေးရအပြေရှာတဲ့ဆွေးနွေးပွဲတွေမှာပါတဲ့လူဘယ်သူမှမဆိုမအောင်မြင်ဘူးဆိုရင်ဒါဟာအလုံးအတွက်ဆုံးရှုံးမှုပါ။ဆဲကိုဘယ်လိုအကြောင်းနဲ့ပဲကန့်ကွက်သည်ဖြစ်စေအီဂျစ်ကပဲကန့်ကွက်သည်ထောင်းဆဲဆောက်ဖို့ဆုံးဖြတ်ချက်ကိုဘယ်လိုနည်းနဲ့မှနောက်ပြန်လှည့်မှာမဟုတ်ပါဘူ
းဒီပြောဆိုချက်ပေါ်အီဂျစ်လွှတ်တော်ကာကွယ်ရေးနဲ့လူညုံရေးဆိုင်ရာကော်မတီအကြီးအကဲဗိုလ်ချုပ်ကြီးမန်ဒူဝါမာကလက်ကဒေါ်သတကြီးတုံ့ပြန်ပါတယ်အီဂျစ်အတွက်ရေကိုအီသီယိုးပီးယားဘက်ကဖျက်တောက်မယ်ဆိုရင်အီသီယိုးပီးယားကိုစစ်ချေညာဖို့သမ္မတအဘ်ဒယ်ဖက်ဒရယ်အယ်စီစီကိုသူခွင့်ပြုမယ်လို့မာကလက်ကသတင်းထုတ်တွေကိုပြောပါတယ်သမရစီစီကိုယ်တိုင်ကတော့အီဂျစ်၊ Ethiopia နဲ့ဆူဒန်တို့အကြားတန်တမာရေးဆွေးနွေးပွဲတွေတိုးတက်မှုမရဖြစ်နေပြီးအချိန်မရှိတော့တဲ့ပေါ်သူစိတ်ပြက်လက်ပြက်ဖြစ်လာပြီလို့လွန်ခဲ့တဲ့သတင်းပတ်ကြော်လေးမှာသတင်းတော်တွေကိုပြောခဲ့ပါတယ်
။ وده المسار اللي احنا متحركين فيه من ساعتها لغايه دلوقتي لازم اللي يحدد
ده ساي ရေလောင်ငန်းနဲ့ရေဖြစ်ဖို့ရမှာအီဂျစ်အတွက်ရေပမာဏဘလောက်ဖြစ်ရမယ်ရေဖြစ်ဖို့ဘယ်နှစ်နှစ်ကြာမယ်ဆိုတာနည်းပညာပိုင်းကမတီတွေဆုံးဖြတ်ဖို့လိုအပ်ပါတယ်။အခုအချိန်ကြီးတာနဲ့ပတ်သက်တဲ့သဘောတူညီချက်မရကြသေးပါဘူး
။အီဂျစ်ဟာအာဖရိကမြောက်ပိုင်းဒေသမှာအားအကောင်းဆုံးဆင့်ရရှိပြီးအီသီယိုးပီးယားကိုချက်ချင်းအနိုင်ယူလိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးတက္ကသိုလ်ကပေါမော့ခတူးဖြစ်သူဒေါက်တာပေါ့လ်ဆူလီဗန်က VOA ကိုပြောပါတယ်။ဒါပေမဲ့လည်းစစ်ဖြစ်ရင်နှစ်ဖက်လုံးတမိုးကြီးကြီးပေးရမှာဖြစ်တာကြောင့်စစ်ပွဲဟာအပြေမဟုတ်ဘူးလို့သူကသုံးသပ်ပြီးရေရှည်မှာတော့စစ်ဆန့်ညှိနှိုင်းပြီးပြည်လည်မှုရအောင်လုပ်ကြရမှာပဲလို့ပြောပါတယ်။အီဂျစ်နိုင်ငံရဲ့ဌာနဟာအပြည့်တခုရဖို့အတွက်တန်တမာရေးနဲ့စွမ်းကုန်ကြိုးစားနေတယ်လို့နိုင်ငံရေးလူမှုဗေဒပညာရှင်ဆာယက်ဆာဒက်က VOA ကိုပြောပါတယ်
။ Egypt is trying to mount a diplomatic campaign to put pressure on Ethiopia to slow down
Egypt ပေါ်ကိုဆိုးရွားတဲ့တယောက်မှမရှိစေဖို့အတွက်ဆယ်ရက်မှရေလောင်တာကိုအရှိန်လျှော့ချရေး Ethiopia ကိုဖိအားပေးဖို့ Egypt ကတန်တမာရေးနည်းနဲ့ကြိုးစားနေပါတယ်
။ Renaissance ဆဲစီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံရေးဝန်ကြီးတွေအတွက်ဆုံဆွေးနွေးဖို့အမေရိကန်ကဖိတ်ကြားတာကိုအီဂျစ်ကလက်ခံထားတယ်လို့ဗိုလ်ဒူးနေ့ Riders သတင်းတပုတ်မှာဖော်ပြထားပါတယ်။ဆွေးနွေးမယ့်ရက်ကတော့ပြောမထားပါဘူး။ရုရှားကကြီးမှုကျင်းပပြီးပင်လယ်နဲ့ပန်းဖြေစခန်းဆိုချီမြို့မှာလုပ်မယ်အာဖရိကထိပ်သီးအစည်းအဝေးပြင်ပမှာလည်းအီဂျစ်သမ္မတအဘ်ဒယ်ဖက်ဒရယ်အယ်စီစီနဲ့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအမက်တို့တွေ့ဆုံမှုရှိပါတယ်။အဲဒီမှာရုရှားသမ္မတဗလာဒီမီယာပူတင်ကဂျားဝင်စစ်ဆက်ပေးဖို့ကြိုးစားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြခဲ့တာပါဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်တော်တာရှင်တို့ခုနဆင်းနေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေထိုးချဲ့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာအောက်တိုဘာ21ရက်မနေ့ KNU အောက်ခြေတပ်ဖွဲ့ကမွန်ပြည်သစ်ပါတီအခြေပြုတဲ့လိုက်တွန်းဖတ်စခန်းကိုတိုက်ခိုက်ခဲ့တဲ့အကြောင်း
ဒီနိုင်လောက်မှာပြကမှုတစ်ခုဖြစ်ပွားခဲ့တယ်။အရင်ဖြစ်ပြီးတဲ့နေရာမှာပဲပြန်ဖြစ်တယ်လို့ပြောတယ်။ဖြစ်တဲ့နေရာကိုကြည့်လိုက်ရင်တော့
မွန်ပြည်သစ်ပါတီဆက်ဆံရေးယုံဖွဲ့မှုနိုင်ခင်တောင်းပြောသွားတာပါ။အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။American သမ္မတ Donald Trump ရဲ့နိုင်ငံရေးဆုံးဖြတ်ချက်အတွက်မြောက်ကိုရီးယားကကြာတာပြီးနေမှာချီးကျူးလိုက်ပါတယ်။တစ်ချိန်တည်းမှာပဲ Jan Trump အစိုးရအဖွဲ့ဝင်တွေကတော့ရန်လူသူတွေအဖြစ်ဝေဖန်ပြောဆိုလိုက်တာပါ။ဒီလိုလုပ်တာဟာ American ညှိနှိုင်းရေးမှုတွေနဲ့ညှိနှိုင်းဖို့ထက်သမ္မတ Trump နဲ့သာအပေးယူလုပ်လို့တဲ့ဆိုတာကိုမြောက်ကိုရီးယားကအချက်ပြလိုက်တာဖြစ်ကြောင်းဆိုးမျိုးကနေ VOA သတင်းတော် William Gallo ပေးပို့ထားတဲ့သတင်းကို Dokimyo တက်ကပြောပြပေးပါအောင်ရှင်။
ဒီလာတဲ့ဆွီဒန်မှာပြုတ်လုခဲ့တဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲကနေမြောက်ကိုရီးယားညှိနှိုင်းရေးမှုတွေစိတ်ဆိုးပြီးဆွေးနွေးပွဲစကဝိုင်းကနေထွက်သွားတာဖြစ်နိုင်ပေမယ့်မနေ့ကကြက်တပရီနေမှာတော့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတဦးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးအတော်များများအကောင်းပြောခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတဦးကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့သမ္မတထရမ့်တို့ကြားဆက်ဆံရေးဟာအထူးဆက်ဆံရေးအဖြစ်ရှိနေစေဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ပြဿနာကကျန်အမေရိကန်အစိုးရအဖွဲ့ဝင်တွေကတော့မြောက်ကိုရီးယားအပေါ်မှာအကြောင်းမရှိပဲရန်လိုနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်။အခုလိုပြောကြတာဟာမြောက်ကိုရီးယားရဲ့ရေရှည်နည်းဗျူဟာတွေကအစိတ်ပိုင်းတစ်ခုဖြစ်ကြောင်းဆိုးကအဆန်းမူဝါဒရေးရာတိတ်ပံသုတေသနပညာရှင်ရှင်ဘွန်ချူးကပြောပါတယ်။
They believe that only President Trump might accept the proposal.
သူကသမ္မတ Trump တယောက်တည်းကပဲသူ့ရဲ့အဆိုပြုချက်ကိုလက်ခံနိုင်မယ်လို့ယုံကြည်နေကြပါတယ်။ဒါကြောင့်အထက်ကနေအောက်ကိုချင်းကပ်တဲ့နှီးကိုဆက်လုပ်နေတယ်လို့သမ္မတ Trump ကိုအမြဲပဲအမုန်းတင်နေတာပါ
။တစ်ချိန်တည်းမှာပဲနိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့မကြာသေးခင်ကမှနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေး John Bolton တို့အပါအဝင် Trump အစိုးရအဖွဲ့ထိတ်တန့်အရာရှိတွေကိုအပြစ်တင်ဝေဖန်နေတာလည်းဖြစ်ပါတယ်။Shambon Chu ကတော့
they divide the President Trump and his officials by doing
သူကသမ္မတ Trump နဲ့သူ့အရာရှိတွေအကြားစိတ်ဝမ်းကွဲအောင်လုပ်နေတာပါဒီလိုလုပ်တာကအထက်ကနေအောက်ကိုသွားတဲ့ချင်းကပ်မှုကိုမြောက်ကိုရီးယားကကျင့်သုံးဖို့လုပ်နေတာပါဆိုလိုတာကခေါင်းဆောင်ကြီး Kim Jong Un နဲ့သမ္မတ Trump တို့တွေ့ဆုံတဲ့အခါကျမှမြောက်ကိုရီးယားအပေါ်အမေရိကန်ကလိုက်လောမှုတွေပေးလာအောင်လုပ်နေတာဖြစ်ပါတယ်
သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim တို့ကြားတွေ့ဆုံမှုဟာအခုဆို၃ချိန်ရှိပြီဖြစ်ပြီးအဲ့ဒီချိန်ကစပြီးအချင်းချင်းအပြန်အလှန်စာပေးယူလုပ်နေကြတာဖြစ်ပါတယ်။ဘာပဲပြောပြောဒီဆက်ဆံရေးကနေအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားခြေပြန့်တဲ့ဆက်ဆံရေးဖြစ်တော့အသွင်ပြောင်းမလာခဲ့ပါဘူး။ဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လည်းတည်ကြတဲ့တိုးတက်မှုတွေမရခဲ့ပါဘူး။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ထိပ်သီးဆွေးနွေးပွဲကနေသမ္မတ Trump ထွက်ခွာခဲ့တဲ့ February လကစပြီးနှစ်နိုင်ငံကြားဆွေးနွေးမှုတွေလည်းရပ်ဆိုင်သွားခဲ့တာပါဒီလာထဲမှာတော့ Sweden နိုင်ငံ Stockholm မှာနှစ်နိုင်ငံကြားအလုပ်သဘောဆွေးနွေးပွဲကျင်းပဖို့အတွက်မြောက်ကိုရီးယားကသဘောတူခဲ့ပေမဲ့တစ်ချိန်မဲ့ဆွေးနွေးခဲ့ရပြီးမြောက်ကိုရီးယားကပဲသကဝိုင်းကနေထွက်သွားတာဖြစ်ပါတယ်ကျန်သပရင်းနေမှာတော့မြောက်ကိုရီးယားကအခုလိုဆွေးနွေးပွဲအတွက် American ရဲ့ချင်းကပ်မှုပုံစံပြောင်းဖို့ဒီနှစ်ကုန်ထိတတ်မှတ်ပေးထားတာကိုထပ်လောင်းပြောကြားခဲ့တယ်လို့မြောက်ကိုရီးယားကတာဝန်ပြစ်ဒုံးလက်နဲ့ဒါမှမဟုတ်နျူကလ িয়ার ဆန့်သက်မှုတွေကိုသူတို့ဆက်လုပ်ချင်လုပ်နိုင်တယ်လို့လည်းမကြသေးခင်ကပဲသတိပေးခဲ့တာဖြစ်ပါတယ
်။ဒေါ်ရရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူလူအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မ မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလရီကိုအထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လီလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညဓာတ်ရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မနေ့ခင်းတိုင်းနားဆင်နေကြဒေါ်လလသန်းအစီအစဉ်တင်ဆက်တဲ့ EDM 3အင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးပါမယ်ရှင်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
call it a day
ဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ I T it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု D E Y D ကရဲ့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ item ဒီပဲကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရက်ပြီးနားတော်မင်းအလုတ်သိမ်းတော့မယ်ဆိုတဲ့အသေးပေကိုဆောင်းပါလေဒီသုံးနှစ်ပတ်သက်ပြီး George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစီးနေနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုတ်သိမ်းတော့မယ်လို့အသေးပေရပါလေဥမာကိုနောက်တစ်ခေါက်နာဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ်းတော့မင်းဆိုရင် idiom အသုံးရဘယ်လိုပြောမလဲ
call it a day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်အပြီးမှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ပိုလီယိုဝက်သက်ဂျိုက်သိုးအပိုဆောင်ကာကွယ်ဆေးတွေကိုအခုအောက်တိုဘာ25ရက်ကနေ26ရက်အတွင်းတိုက်ကြွေးထိုးနှံမယ်လို့ကလေးအထုကူတွေကဆိုပါတယ်။ဘာကြောင့်ဒီကာကွယ်ဆေးတွေကိုအပိုဆောင်ထိုးနှံတိုက်ကြွေးဖို့လိုတာပါလဲ။ပြည်သူတွေအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်သင့်ပါသလဲ။ဒီအကြောင်းကိုကလေးအထုကူနဲ့ဆေးတက်ကတို့တစ်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคคลีทุกๆ70ปีปมคดร.ซอวะครับเราတို့မကြာခင်မှာဒီအပိုဆောင်ကာကွယ်ဆေးပေါ့เนาะคลีတွေကိုတိုက်ကျွေးတာနဲ့ထိုးနှံတာနဲ့လုပ်မယ်လို့ကြားပါတယ်ဆရာဘယ်ရောဂါတွေအတွက်အဓိကလုပ်ပြီးမှာလဲဆရာ
โอเคပိုဆောင်ကာကွယ်ဆေးထိုးနှံတိုက်ကျွေးတာပေါ့เนาะအဲ့ဒါလုပ်မှာတော့ပိုလီယိုရောဂါတက်ကတိုက်ကျွေးမှာဖြစ်ပါတယ်ဒီဝက်သက်ကြိုက်သူရောဂါအတွက်ကတော့ဒီပိုဆောင်ကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ပိုလီယိုရောဂါကာဝေးဆေးပိုဆောင်တိုက်သေးတာတော့ဒီကာဝေးဆေးလွှမ်းခြုံမှုနည်းတဲ့96မြို့နယ်မှာပေါ့နော်ဩဂတ်လတည်းကတခါလုပ်ခဲ့ပြီးပါပြီအခုဒီအောက်တိုဘာလမှာပါဒီချိန်ထပ်မံတိုက်ကျွေးမှာဖြစ်ပါတယ်နောက်ဒီဝက်သက်ပေါ့နော်ဝက်သက်ကြိုက်သူကာဝေးဆေးဒီပိုဆောင်ထုတ်နိုင်ရတော့အဲ့ဒီအောက်တိုဘာလထဲမှာအဲ့မြို့နယ်မှာလုပ်မယ်အဲ့တော့ဇန်နဝါရီ134မြို့နယ်ပေါ့အဲ့မှာဆိုလို့ရှိရင်တော့ဒိုဝင်မာလာထဲမှာလုပ်မှာဖြစ်ပါတယ်အဲ့ဒီမှာတော့ပိုလီယိုမပါပါဘူးခ
င်ဗျဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဘာကြောင့်မလို့ဒီပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုလာတာလဲဆရာကြီ
းပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုတာကတော့ကျွန်တော်တို့နိုင်ငံမှာဒီမကြခင်ပေါ့နော်ဂျူလာထဲမှာဒီပြင်းပြင်းနဲ့ဖောက်ပုံမျိုးနဲ့မှာဒီကာကွယ်ဆေးကနေတုံပြောင်းသွားတဲ့ရောဂါပိုးကြောင့်ပိုလီယိုဖြစ်ပွားတဲ့ကလေးတွေတွေ့ရှိခဲ့ပါတယ်ခင်ဗျတို့တော့ပေါ့နော်အဲ့ဒီကလေးတွေမှာပိုလီယိုကာကွယ်ဆေးတိုက်ဆေးကိုဒီချိန်မှမရရှိခဲ့ပါဘူးတော့ဒီပိုလီယိုကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးတို့အစီအစဉ်မှာလေကျွန်တော်တို့က2လ4လ6လမှာတိုက်ကျေးပေးပါတယ်။နောက်ကြံတဲ့အခါမှာလေဒီပိုဆောင်ကာကွယ်ဆေးတိုက်ကျေးတဲ့အချိန်မှာလေတိုက်ကျေးပေးနေတယ်။ဒ ဆန္ဒကမမီလိုက်ဘူးပေါ့ဒီချိန်မှာမတိုက်ပြည့်နောက်ပြန်တိုက်တာလေလုပ်ပြနေပါအဲ့တော့ဒီကာဝေးစိမ်းချုပ်မှုနယ်မြို့နယ်96မြို့နယ်မှာပေါ့နော်ဆိုတော့ကာဝေးစိမ်းနေရာရှိခဲ့တဲ့လေးတွေစီရင်အဲ့လိုအသွန်ကြောင်းပိုးကြောင်းလို့ဒီပိုလီယိုရောဂါလိုပုံစံမျိုးဖြစ်တာကြောတည်တာဖြစ်နိုင်ပါတယ်အဲ့ဒါတွေကိုကာဝေးဖို့အတွက်ထပ်မံမီတိုက်ရွေးပေးတာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ပိုလီယိုကအရင်ဒီဩဂတ်စ်လမှာပထမအချိန်တိုက်ကျွေးပြီးတော့အခုဒုတိယအချိန်တိုက်ကျွေးမှာပါဆရာနော
်ဟုတ်ကဲ့တို့ကဒီဂျွန်လာပါဝင်ရင်ဖြစ်တဲ့ဒီဖာပေါ်နဲ့အနီးမြို့နယ်12မြို့နယ်မှာအိတ်မကြခင်ကာလမှာပဲတို့ဖြစ်ပြီးမကြခင်မှာတိုက်ပြီးသားပါတနည်းဒီ96မြို့နယ်မှာလည်းပထမအချိန်ကတော့တိုက်ပြီးသားပေါ့နော်ပထမ round ပေါ့အချိန်တိုက်ပါတယ်အခုကဒီအောက်တိုဘာလထဲမှာဒုတိယအချိန်ပေါ့နော်ပြန်လည်းတိုက်ပြီးမှာဖြစ်ပါ
ဟုတ်ကဲ့ဆရာအထက်ကဘယ်မြို့နယ်တွေဖြစ်မလဲဆရာကြီ
းချောင်းမြို့နယ်ကတော့ဒီနယ်တိုင်းအကုန်လုံးကပါပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဘယ်အချိန်မှာလဲဆရာကြီ
းဒီဆက်ဆက်ရက်ွက်တွေလိုက်ပေါ့နော်ဆိုတော့အောက်တိုဘာတွင်25နဲ့29နိုဝင်ဘာလထဲမှာဆိုလို့ရှိရင်26နဲ့28ကြာတော့အောက်တိုဘာဒီအောက်တိုဘာလထဲမှာတော့အဲ့လိုလဲတိုက်ကြွေးတာနဲ့ဒီပြိုင်နဲ့တည်းကျွန်တော်တို့ဝက်သက်ကြိုက်သူကလည်းပို့ဆောင်ကာဝေးစိထိုးဖို့ပေါ့နော်တနင်္ဂနွေလုံးထိုးဖို့ရွေးချက်ရှိထားပြီးသားစီမံထားပြီးသားဖြစ်ပါတယ်အဲ့တော့ဒီပြိုင်နဲ့တည်းအဲ့ဒီဝက်သက်ကြိုက်သူလည်းပေါ်ဆောင်ကာကွယ်ဆေးထိုးနိုင်မှာပါတပြိုင်တည်းလို့ပါပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဝက်သက်ကြိုက်သူကာကွယ်ဆေးရောဘာကြောင့်မလို့အခုလိုလိုအပ်လာပြန်လာလဲဆရာကြီ
းဝက်သက်ကြိုက်သူကာကွယ်ဆေးပေါ့နော်ဆိုတော့ကျွန်တော်ကဘာတော်မှာဒီဝက်သက်ယောဂါလုံးဝပါကြောက်ပြီးစီမံချက်ရှိပါကျွန်တော်တို့နိုင်ငံပါဝင်တဲ့အစ်တော်အစပြီးဒေတာကြီးနေနဲ့တက်ခွေ2023မှာဒီဝက်သက်ယောဂါလုံးဝပါကြောက်ရေးအတွက်စီမံချက်ထားရှိပါအဲ့လိုရရှိဖို့အတွက်ကပါလဲဆိုဝက်သက်ယောဂါကိုယ်နိုင်ငံထဲမှာရှိတဲ့ဗီဇနဲ့ပိုးရရဆနလကလပ်ပါလို့ဒီကူးဆက်မှုမရှိတာကိုပြနိုင်မှုလိုပါတယ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လိုဖြစ်လဲဆိုတော့ဝက်သက်ကာဝေးစီမှန်းချုံမှုပေါ့နော်ကိုလာမှာထိုးတဲ့ပထမအချိန်ပိုးရကလေးတွေကိုထိုးပေးပါတယ်ပုံမှန်ကာဝေးစီမှာဒုတိယအချိန်ကိုတစ်နှစ်ခွဲမှာထိုးပေးပါတယ်ဒါပေမဲ့အဲ့ဒီဒုတိယအချိန်ထိုးတာမှာလွမ်းချုံမှုက70ရာရင်းလောက်ပဲရတယ်ပထမအချိန်မှာလည်း90ရာရင်းလောက်ပဲရတယ်အဲ့ကြတော့ဒီဝက်သက်ကာဝေးစီမရတဲ့ကလေးရှိနေတယ်ပေါ့အဲ့လိုမရတဲ့ကလေးတွေရှိနေတဲ့အခါတော့3-4နှစ်တခါမှဝက်သက်ကကာယောဂအစဉ်ပြန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်ဒီ2019စပိုင်းမှာတွေ့ရှိခဲ့ပြီးဖြစ်ပါတယ်ဒါကြောင့်လဲ2019 February လမှာကျွန်တော်တို့ရန်ကုန်တိုင်းကဖြစ်များတဲ့မြို့နယ်5မြို့နယ်မှာဒီဝက်သက်ပိုဆောင်ကာဝေးစီထိုးနှံအောင်လုပ်ပြီးသားဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဒီကာဝေးစီလွှမ်းခြုံမှုနေတဲ့96မြို့နယ်မှာရောကျန်တဲ့134မြို့နယ်ပေါ့နော်ဟိုတနည်းအားဖြင့်ဆိုတနိုင်ငံလုံးမှာရှိတဲ့ကလေးတွေပါဒီဝက်သက်ကာဝေးစီမရတဲ့ကလေးတွေ3နှစ်လောက်စုပေါင်းလာပြီဆိုတော့လည်းဝက်သက်ကကာယောဂအတွင်းကဖြစ်တတ်ပါတယ်ဒါကြောင့်အားလုံးကိုပို့ဆောင်ကာဝေးစီထိုးပေးဖို့စီစဉ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အရင်ဒီဝက်သက်နဲ့ချိန်သူကာကွယ်စီထိုးပြီးသားသူတွေရောထပ်ထိုးဖို့လိုမလားဆရာ
ဟုတ်ကဲ့ထပ်ထိုးဖို့လိုပါတယ်ကျွန်တော်တို့ခုထိုးပေးမှာတော့ဒီပိုးလာနေပြီးတော့9နှစ်ခွဲသည့်ကလေးတွေကိုထိုးပေးမှာဖြစ်ပါတခင်ထိုးခဲ့ဘူးသည့်ဖြစ်စေမထိုးခဲ့ဘူးသည့်ဖြစ်စေထပ်ထိုးပေးပါမယ်ထပ်ပြီးတော့လည်းထိုးသင့်ပါဘာလို့ဆိုတော့ရေကထိုးခဲ့ပြီးပြီမယ်နောက်တစ်ချိန်ပို့ထိုးလို့လည်းအနေမရှိပါဘူးအနေမရှိတဲ့ပြင်ပို့ပြီးတော့တာဝန်မှုတက်တန်းအောင်လည်းပို့ပြီးတော့ရှေ့သေးတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဘယ်လိုပါဝင်သင့်လဲဆရာကြီ
းပြည်သူလူထုအနေနဲ့တော့ကျွန်တော်တို့ဒီကာဝေးစီးတွေထိုးပေးတာကပုံကျစရာအများကြီးရှိပါတယ်ကလေးတယောက်ကိုဒီဝက်သက်ໄຊໂຕပါဝင်ပါနော်အခုနိုင်ငံလုံးကထိုးပေးနေတဲ့ကာကွယ်ဆေးတွေကိုထိုးလို့ရှိရင်တယောက်အတွက်ကိုယ်ဆိုပြီးပြည့်စုံထိုးပေးတဲ့အတွက်ကဒေါ်လာ80လောက်ကျပါတယ်နိုင်ငံလုံးကတချို့စစ်စစ်ပိုင်းနဲ့နိုင်ငံတကာကွန်ကြီးတဲ့အဖွဲ့တွေကသူ့ပေါင်းဆောင်ရွက်ပြီးတော့ပေးထားရတာပေါ့နော်အဲ့တော့ဒီကုန်ကြေးလေးပြင်ပမှာထိုးရင်လည်းဒီဝက်သက်ໄຊໂຕတစ်ချက်ရောက်ပေါ့နော်ဒီမှာတော့3မျိုးပါတဲ့ဆေးဆိုလို့ရှိရင်1000လောက်ထိကုန်ကြေးရှိပါတယ်အကြီးဆေးတွေကိုတို့ပြနေတဲ့ချိန်မှာကျွန်တော်အနေလည်းမရှိပါဘူးအဲဒါကြောင့်ဒီခွင့်ရကိုရယူဖို့ရေးကြည့်ပါတယ်မိဘတွေအနေနဲ့မိမျိုးရဲ့ကလေးတွေကိုဒီကျွန်တော်အကုန်လူအကုန်လုံးလည်းတို့ပြနိုင်မှာ6လနဲ့9နှစ်ခွဲပဲတို့ပြနိုင်မှာတကယ်တော့ကျွန်တော်က6လနဲ့15နှစ်လောက်ဒီတို့ပြနိုင်ပို့ပြီးတော့အဆင်ပြေတယ်သို့တော်လည်းဒီအဲ့တောက်ထိကျွန်တော်ဆေးလည်းမရတဲ့တကြောင်မတို့ပြနိုင်နေဖြစ်ပါတယ်ဒါပေမဲ့ဒီခွင့်ရကိုမိဘတွေနဲ့ယူဖို့ကောင်းပါတယ်အဲ့မိမိပါဝင်နေမှာရှိတဲ့ကလေးတွေပေါ့နော်ဆိုတော့အဲ့မတိနားမလဲတဲ့မိဘတွေရှိလဲတိနားလဲတဲ့မိဘတွေကညွန်ပြကူညီပေးဖို့လိုပါတယ်။ဆမိုက်ဝန်ထမ်းတွေအနေနဲ့လည်းဒီကာဝေးသေးတွေအကျိုးရှိမှုဒီလုပ်ငန်းရဲ့အကျိုးရှိမှုတွေကိုမိမိရဲ့လူနာတွေမ တာဝန်ကြီးရလူတွေကိုရှင်းပြပြောပြစီချင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးစီစဉ်ကိုနားဆင်ပြီးအခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလဲပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်မိစာကျေးရွာစစ်ပေးဆောင်ရွာသားတွေကိုမြန်မာစစ်တပ်ကဂျိတ်ခါထမ်းဖို့ပေါ်တာဆွဲခဲ့ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပောက်ဝကျေးရွာမှာလက်နက်ကြီးကြီးတပ်ရောက်ပောက်ကွဲခဲ့လို့ကျေးရွာသား2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေပျောက်ဆုံးနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသားတွေကိုတပ်မခွန်ခွန်လက်အောက်ခံတပ်သားတွေကသူတို့ရိတ်ခတ်တဲပေးဖို့ပေါ်တာဆွဲထားတယ်လို့မိစာဒေသခံတွေကပြောပါတယ်စစ်ဘေးရှောင်ပြည်သူနဲ့မိစာကျေးရွာသားစုစုပေါင်း35ဦးတို့ဟာအောက်တိုဘာလ23ရက်နေ့နံနက်ပိုင်းကတွင်းချောင်းဝကျေးရွာကနေခမောင်းဝကျေးရွာအထိတိုက်ရိတ်ခါဖြစ်တဲ့ဆန်စီစားငပိတွေကိုထမ်းပေးခဲ့ကြရတယ်လို့မိစာအုပ်ချုပ်ရေးမှူးဦးဖွဲ့လောကပြောပါတယ်ပေါ်တာထမ်းဖို့စစ်ပေးဆောင်တဲ့ရွာသားတွေကမလို့ချင်ကြပေမဲ့မြင့်ဆန်လို့မရတဲ့အတွက်ထမ်းပေးနေရတာလို့ဆိုပါတယ်ခလာရခွန်ခွန်တယင်းကမိစာကျေးရွာမှာရှိတဲ့စစ်ပေးဆောင်ပြည်သူတွေနဲ့ရွာသားတွေကိုပေါ်တာဆွဲခဲ့တယ်လို့သိရပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကျေးရွာမှာအောက်တိုဘာလ23ရက်နေ့မှာရွာတွေကနေအိမ်တလုံးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အ ਨੇ ဆုံးကျေးရွာသား2ဦးတန်ရာရရှိခဲ့ပါတယ်ကန်ဆောက်ခြေဆိုင်အမှတ်53ခုအမြောက်တယင်းကနေပြစ်လိုက်တဲ့မြောက်ဆန်တစ်ခုကရွာထဲကိုကြားရောက်ပောက်ကွဲခဲ့ပြီးအသက်80ရွယ်ဦးကျော်စိန်နဲ့သူ့ရဲ့မြေတော်ဆက်သူမောင်အောင်နိုင်ချေတို့တန်ရာရရှိခဲ့ပြီးတော့စေကူတမှုခံယူနေရပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာနဲ့ဌာနချုပ်ဟောင်းလိုင်ဇာကြားရှိ KIA ရှေ့တန်းတပ်စခန်းကုန်းတစ်ခုဖြစ်တဲ့အမှတ်9လေးတပ်ရင်းစခန်းကုန်းကိုအစိုးရတပ်မတော်ကအခုလ19ရက်နေ့ကရှေ့တန်း3လက်နက်ငယ်တွေနဲ့စတိုက်ပစ်ခတ်ခဲ့တယ်လို့ KIO KIA တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ကိုလနီးပတ်အကြာရပ်တန့်နေတဲ့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာအောက်တိုဘာလတတိယအပတ်မှာပဲတပ်မတော်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်နဲ့တမရော်ကပြစ်ခတ်မှုတစ်ကြိမ်စုစုပေါင်းတစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်ကုလသမဂ္ဂအစည်းအဝေးခန်းစာထဲမှာဆွဆွဲထားသလို KNU KNL PC မှာကလေးစစ်သားမရှိကြောင်းကရင်ငင်းချမ်းရေးကောင်စီဝင်တာဝန်ရှိသူတို့ဖြစ်တဲ့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်အသက်မပြည့်သေးတဲ့ကလေးတွေမူရေးဆေးဝါးဖြတ်ဖို့ရောက်ရှိလာကြတာဖြစ်ပြီးကလေးစစ်သားဖြစ်သုံးမပြုဘဲကွန်ပျူတာတပ်ပညာသင်ကြားပေးရှင်းတာမျိုးတာရှိတယ်လို့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်မြန်မာနိုင်ငံမှာတမရော်အပြင်ဖိုင်တလက်နက်ကန်ဖွဲ့စည်းတွေဟာကလေးစစ်သားစုဆောင်းပြီးတိုက်ပွဲတွေမှာစစ်သားအဖြစ်အသုံးပြုနေဆဲရှိတယ်လို့2019ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့2018ခုနှစ်ကလေးစစ်သားအသုံးပြုမှုဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြခြင်းရှိတဲ့အပေါ် KNU KNL PC ဘက်ကအခုလိုပြန်လည်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းနမ့်မချောင်းပေါ်မှာရေအလျက်စစ်စင်မှန်ကဲ့အတွက်ရေကာရာတိဆောက်မဲ့စစ်စင်ကိုအလိုမရှိကြောင်းဒေသခံတွေလက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထံပေးပို့သွားမယ်လို့ဒေသခံတွေကပြောပါတယ်ကနဦး25မီဂါဝတ်လျှက်စစ်ဓာတ်အားစမ်းသပ်ထုတ်လုပ်ဖို့အတွက်ပြီးခဲ့တဲ့ဩဂုတ်လကအစိုးရထံကနေ MOU သဘောတူညီမှုရရှိထားတဲ့ Uni Energy Company အနေနဲ့စီမံကိန်းအကောင့်ထည့်ဖော်ဖို့လူထုနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေမှုကိုနှမဒေသခံတွေကအလိုမရှိဘူးဆိုပြီးအတွေ့မခံခဲ့ပါဘူးလက်ရှိမှာနှမချောင်းတစ်လျှောက်နဲ့နှမတူချောင်းတစ်လျှောက်ကဆိုးကျိုးတိုက်ရိုက်ခံစားရမယ့်ဒေသခံတွေရဲ့လက်မှတ်900ကျော်ရရှိထားပြီးကြံတဲ့ကျေးရွာတွေကိုဆက်လက်ကောက်ခံနေတယ်လို့သိရပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်မှတ်ဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ရောက်ရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့နဲ့ခုမီချင်းမျိုးနယ်စုရေးရာ
ပေါင်းဆက်ညှိနှိုင်းရေးကော်မတီကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်။ဒီလိုရွာသားတွေပျောက်ဆုံးနေတဲ့အပေါ်မှာပြည်내အစိုးရအဖွဲ့ကဘလို့ဆောင်ရွက်မှုတွေရှိနေပါသလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်။
မြန်မာသမရုံနဲ့ရခိုင်တပ်တော်အေးသဖွဲ့လိုစိုက်ပွဲဖြစ်ပွားနေတဲ့ပလက်ဝမြို့နယ်မှာဒေသခံရွာသားတွေပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုစုရောက်ဖွဲ့ကိုကူညီတောင်းတာတယ်လို့ချင်းမြင့်နယ်စုရောက်ဖွဲ့ပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီရဲသတင်းနောက်ပြီးတော့ဒီဘက်ကပြည်နေရဲစကနေတင်တဲ့သတင်းနောက်ထောက်လွန် SP ပေါ့နော်ဒီလိုမျိုးကတင်တဲ့သတင်းတွေအားလုံးကိုနေလုံးဆက်ကနေပြီးတော့ပြည်ထောင်စုကိုတင်ပေးတဲ့ခါဒီဖြစ်ပျက်တဲ့များအားလုံးပေါ့နော်သတင်းအမှန်တင်တဲ့များအားလုံးကိုပြည်ထောင်စုကိုတင်ပေးတယ်ပြည်ထောင်စုကနေပြီးတော့ပဲဒီဟာကလုံမအဆင်ပြေမကိစ္စမျိုးဖြစ်တာပေါ့နော်လက်ရှိကနေမြေမေအကြမ်းနဲ့ခါကြတော့ရဲကလည်းဒီထဲထဲဝင်နေဝင်လှုပ်ရှားလို့မရဘူးတက်ကလည်းသူ့ရဲ့လုံခြုံရေးကန့်သက်ချက် area ရာသူကလည်းသွားလို့မရဘူးသွားတဲ့နေမှာဆရာတို့လက်တိမှာဥတီတူမှုတွေတောက်လျှောက်ဖြစ်နေတော့လေဆိုတော့ကျွန်တော်တို့ကတော့ပြည်ထောင်စုအဆင့်ကိုတင်ပြတဲ့ဟာမျိုးနဲ့နေမြေခန့်တွေကဒီကိုဟကိုဆက်သွယ်တဲ့အဆင့်အဲ့လိုမျိုးပဲဖြစ်နေတာပေါ့နော်ဟိုတရားမဝင်ကြတော့လေဟိုဘက်ကအေးအေးတို့ဘာလို့နေလဲကျွန်တော်တရားမဝင်သွားဆက်သွယ်လို့လည်းမရဘူးတော့ဖြစ်နေလက်ရှိမှာလေ
ပြီးခဲ့တဲ့2018ခုနှစ်အောက်တိုဘာလကစပြီး2019ခုနှစ်အောက်တိုဘာလအထိတစ်နှစ်အတွင်းမှာပလက်ဝမြို့နယ်ရချောင်းကြီးရွာစံတောင်ကြီးရွာဘောင်ဝကြီးရွာလမ်းချောင်းဝကြီးရွာဝန်ချောင်းဝကြီးရွာတာယာကုန်းကြီးရွာတို့ကရွာသား15ယောက်လို့ဟာယနေ့ချိန်ထိသတင်းအစမ်းအမရှိပျောက်ဆုံးနေတာဖြစ်တယ်လို့ခူမီချင်းမြို့နယ်စုရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဓိကသာဝန်ရှိသူတွေဟာမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ဖြစ်တယ်လို့ချင်းလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးရသဦး CNL အထွေထွေတွင်းရင်မှုသုံးပူးထက်နေကပြောပါတယ
်အဲ့ဒီမှာလက်ထပ်ပေါ်နေတာပေါ့နော်တို့ရခိုင်လက်နက်ကန်ဖွဲ့စည်းနေတဲ့သူကတပ်မတော်နဲ့ဆိုတော့တို့ဖွဲ့မှာအဓိကတော့တာဝန်ရှိတာပေါ့နော်အကြဖက်ပြည်သူလူထုကိုဒီလိုတရင်ဆာနာမကြဘူးဆိုတဲ့ဟာကပြည်တကယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့လေ
ရွာသားတွေအခုလိုပျောက်ဆုံးမှုနဲ့ပတ်သက်လို့ပဲလက်နက်ကန်တပ်ဖွဲ့ရဲ့လက်ချက်ဆိုတာကတော့တရားတည်ပြနိုင်ခြင်းမရှိပါဘူးရွာသားတို့နဲ့ဒေသခံဖွဲ့စည်းတို့ကတော့အေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပေမဲ့ရခိုင်တပ်တော်၏ပြောရေးစုခွေရှိသူခိုင်ဒုက္ခကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ
်ကျွန်တော်တို့ဘက်ကအဲ့လိုမျိုးဒီဖန်ဆီးထားတာလည်းမရှိဘူးကျွန်တော်တို့အရင်ကတော့ဥစ္စာတွေလည်းအကုန်လုံးပြန်လှည့်ပေးပြီ
ညမတမရုံနဲ့အေးတပ်ဖွဲ့တို့ဟာ2015ခုနှစ်ကစလို့ချင်းမြင့်နယ်ပလက်ဝမြို့နယ်တွင်မှာတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပြီးအခုလက်ရှိမှာဒေသခံပြည်သူ3000လောက်ဟာနေရွှတ်ခွာစစ်ပေးတိမ်းရှောင်နေကြရပါတယ်
ဆက်ပြီးတော့မွန်ပြည်သက်ပါတီ NMSP နဲ့ KNU တို့အောက်ခြေတပ်ဖွဲ့တွေအကြားအငင်းပွားစရာစီရေးပြဿနာဖြစ်နေကြတဲ့ဖျားသုံးစုမြို့နယ်ဘလက်တွန်ဖိုက်ရွာနဲ့ထီဝါတို့ရွာနယ်နမိတ် area နယ်မြေကိုနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမှုအပြီးမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
KNU ဒုပလယခရိုင်ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့ဝန်ပြည်သက်ပါတီဘက်ကဒုစစ်ဦးစီးချုပ်ဘူမှုချုပ်ပညမေဆန်းဦးဆောင်တဲ့အဖွဲ့ကအော်တိုဘာလ23ရက်နေ့ဖျားသုံးစုမြို့မှာတွေ့ဆုံခဲ့ကြပြီးစစ်ရေးပဋိပက္ခတွေထမှမဖြစ်ပွားရေးအောက်ခြေစစ်စစ်ကိုညွန်ကြားသွားဖို့အင်အားသုံးမဖြည့်ရှင်းပဲတွေ့ဆုံဆွေးနွေးအဖြေရှာဖို့နှစ်ဖက်ခေါင်းဆောင်တွေကနေထောက်ပြန်ခဲ့ပါတယ်နှစ်ဖက်ခေါင်းဆောင်တွေဟာပြီးခဲ့တဲ့အော်တိုဘာလ20ရက်နေ့မှာလည်းဖျားသုံးစုမျိုးမှာတွေးဆောင်ခဲ့ကြပြီးအောက်ခြေမှာပြဿနာတွေဆက်ပြီးမကြီးသွားဖို့အငင်းပွားနေတဲ့အဲ့ဒီရွာနှစ်ရွာနယ်နိမိတ်ကိုပိုင်းခြားတတ်မှတ်ဖို့သဘောတူခဲ့ကြတယ်လို့ဝန်ပြည်သက်ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်နိုင်ဝင်းနှာကမွန်ပါတာနဲ့ပြောပါဗျာ
ပါကြရင်တော့ပြတ်တော့ကြောင်းရောပြကွာနေကွာဥဝန်ကွာနေကွာဥဝ
ကလေးအရင်ကတည်းကသဘောတူညီခဲ့တာကိုအခြေခံပြီးနှစ်ဖက်ရွာလူကြီးတွေသဘောတူညီခဲ့ကြတဲ့အတိုင်းယောနယ်နမိတ်ပိုင်းခြားသတ်မှတ်ဖို့အဲ့ဒါက KNU နဲ့မွန်ပြည်တိတ်ကသတ်မှုတွေအုပ်ချုပ်ရေးဌာနတာဝန်ရှိသူတွေအတိအမှတ်ပြုပေးဖို့တစ်ဖက်လူကြီးတွေဆုံးဖြတ်ခဲ့ကြတယ်
။ဒါပေမဲ့အော်တိုဘာလ23ရက်နေ့မနေ့မှာ KNU အောက်ခြေတပ်ဖွဲ့ကနေမွန်ပြည်သက်ပါတီအခြေပြုတဲ့ဘလိုက်တွန်ဖိုက်စခန်းကိုထပ်မံတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းမွန်ပြည်သက်ပါတီဖျားသောစုဆက်ဆံရေးယုံအဖွဲ့မှုနိုင်ခင်တောင်းကအခုလိုပြောပါတယ
်။ချင်းနိုင်ကြီးလောက်မှပြကမှုတစ်ခုဖြစ်ပွားခဲ့တယ်အရင်ဖြစ်ပြီးတဲ့နေရာမှာပဲပြန်ဖြစ်တယ်လို့ပြောတယ်ဖြစ်တဲ့နေရာကိုကြည့်လိုက်ရင်တော့မွန်ပြည်သက်ပါတီအခြေစိုက်တဲ့စခန်းကိုဝင်ပြတယ်လို့ပဲပြောလို့ရမယ်ဒီလိုပဲဖြစ်နေတယ
်23ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ KNU ရာရှိတူကအခုလိုဆိုပါတယ
်ကျမတို့ကသားတယောက်ကအမဝက်ဆာပြန်ခွေးတယ်လေအမတို့ကတိုက်ခါနဲ့ချက်လန့်ပြည့်တော့ကမထင်လဲလေလိုအောင်လို့သူမတနအတူဝပါဆိုအတူနဲ့သုံးနေတာကသူနဲ့ပြည့်လာလို့ဘုရားတန်တာတော့အမလက်တက်လာတော့ ဘာသာသံဒီနိုင်လဲချက်တင်ကြည့်တယ်ယူရနောခွန်မနိုင်ချက်မြလာမှာလာတက်ွက်ကြည့
်ဒီလိုဖြစ်ပွားနေတဲ့အခြေအနေကနေရှောင်လွှဲနိုင်ဖို့မွန်ပြည်သက်သက်စခန်းနဲ့ KNU ဂိုက်တို့ကိုလည်းနီးနီးကပ်ကပ်မှရှိမနေဖို့အဝေးမှစခန်းနေရာတတ်မှတ်ရွှေ့ဆိုင်းလိုက်ပြီးပဋိပက္ခဖြစ်ပွားခဲ့တဲ့နေရာကိုတော့ရွာသားတွေတက်တက်ပဲနေထိုင်ဖို့ရွာထဲမှာစစ်ယူနီဖောင်းနဲ့လက်နက်တွေမကင်ဆောင်ဖို့ KNU နဲ့မွန်ပြည်သက်ပါတီဦးဆောင်တဲ့အဖွဲ့ကအောက်တိုဘာလ22ရက်နေ့မှာရွာလူကြီးတွေကိုတွားရောက်တွဲဆောင်ခဲ့ပြီးစီကံချက်တွေတတ်မှတ်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်ကြောင့်အဲ့ဒီရွာနှစ်ရွာမှာနေထိုင်ကြတဲ့မွန်နဲ့ကရင်ရွာသားတွေ100နီးပါးလောက်ဟာနေအိမ်စုခွာထပ်ပြေးခဲ့ရပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်ပလဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ပေးရှောင်ရွာသားတွေကိုအစိုးရစစ်တပ်တပ်မတ်ခွန်ခွန်ကသူတို့ရိတ်ခါတဲပေးဖို့အတွက်ပေါ်တာဆွဲထားတယ်လို့ဒေသခံတွေကပြောပါရယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျေးရွာသားနှစ်ဦးဒဏ်ရာရရှိခဲ့ပါရယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒီတာတရင်သတင်းတော့တွေအစီအစဉ်တင်ဆက်ထားတဲ့တရင်သတင်းလွာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာနားဆင်နိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါရဲ့ရှင်အခုတော့တောက်ကြနေမနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်ထိုင်းနိုင်ငံဆလာဘူရီခရိုင်ဝေပြေလက်မှတ်မှာစိတ်ကြွစီပြား၄သန်းနဲ့ Ice မူရစေ၄၁ကီလိုကိုထိုင်းရတပ်ဖွဲ့ကအော်ဒိုဘလာ၂၄ရဲ့ဂျာတာဘရီနီမှာဖမ်းမိလိုက်ပါတယ်။မူရီစေဝါတယ်လာတယ်လို့တန်မြတ်ရှိတဲ့ကာဇင်ကိုထိုင်းရတပ်ဖွဲ့ဝင်တွေကလိုက်ဖမ်းတာမှာထွက်ပြေးရင်းမလွတ်နိုင်တော့တဲ့ဆိုကားပေါင်းသူကကားကိုလမ်းဘေးထိုးရက်ပြီးထွက်ပြေးသွားပြီးတဲ့နောက်အဲ့ဒီကားပေါ်ကနေမူရီစေဝါတွေဖမ်းမိလိုက်တာပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းထိုင်းနိုင်ငံမှာဖမ်းမိတဲ့စိတ်ကြွဆေးပြားအစီအတွက်ဟာ၅သန်းနီးပါးကာလာတန်ဘူထိုင်းဘတ်ငွေတန်း1000ကျော်ဘူးတိရှိပြီလို့ထိုင်းရတပ်ဖွဲ့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရန်ခိုင်ကိုမူရီစေဝါနေနေရဲ့အထူးဆုံးဖြစ်သတ်မှတ်ပြီးထိုင်းတာဝန်ရှိသူတွေကအပြင်းထန်နှိမ်နှင်းနေတဲ့ကြားမှာပဲပန်းနဲ့ချီတဲ့မူရီစေဝါတွေဆက်ပြီးဝင်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဒေးဗစ်စတူဝဲဟာအော်တိုဘာလ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့အော်တိုဘာလ24ရက်ကြာသာပရိနိထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုခီးစဉ်ဟာလက်ထောက်နိုင်ငံကြားရေးဝန်ကြီးအနေနဲ့မစ္စတာစတူဝဲရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ခီးစဉ်တွင်နေပြီးတော့မှအရက်ဘက်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့မှာတော့ရပ်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေလူမျိုးစုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကိုတွားရောက်ပြီးပြည်နယ်ဆိုးရွားတောင်းဝန်ရှိသူတွေလူမှုဝန်ပိုင်းခေါင်းဆောင်တွေပြည်ပခဘေးဒဏ်သင့်ခဲ့သူတွေလူသားစာနာမှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနောက်သတင်းပတ်မှာနှုတ်ထွက်နိုင်ရင်ကြိုးပမ်းလာမှာအတားအဆီးကြုံနေရတဲ့ပြည်ထောင်ကြီးချုပ် Boris Johnson ကနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကိုတတ်မှတ်ချိန်တဲ့စောပြီးဒီဇင်ဘာလ12ရက်နေ့မှာကျင်းပဖို့ကြာသပတေးကတောင်းဆိုလိုက်ပါတယ်။တောင်တိုးပင်လယ်ပြင်တွင်ဗီယက်နမ်ရေပိုင်နယ်ထဲရောက်နေတာ3လကျော်နေပြီဖြစ်တဲ့တရုတ်ရေနံရှာဖွေတင်မောဟာကြာသပတေးကတော့ဗီယက်နမ်တင်မောတွေနဲ့ထိတိုက်တွေ့ပြီးတဲ့နောက်အဲဒီနေ့မနေ့ပိုင်းမှာပဲတရုတ်တင်မောနှစ်ဆင်းထက်မနေ့ချန်ပြီးတရုတ်နိုင်ငံဘက်ပြန်ထွက်သွားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VOA စီစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.